ဒီကနေ့ဟာချင်းတိုင်းသာကျောင်းသားကောင်းဆောင်စလိုက်တင်မောင်ဦးကျိုးပြွက်မြခံခဲ့ရတဲ့45နှစ်မြောက်နေ့ဖြစ်ပြီးဆရာနာသိမှုစန့်ကျင်ကန့်ကွက်တဲ့ဒီကနေ့ဆန္ဒပြပွဲတွေမှာသူ့ကိုဂုံပြုပြီးတပိတ်စစ်ကြောင်းတွေထွက်ခဲ့ကြပါတယ်။ရန်ကုန်တက္ကသိုလ်ကျောင်းသားစလိုက်တင်မောင်ဦးဟာ1990ပြည့်နှစ်လွန်နှစ်တွေကမြမဆိုရှယ်လစ်လမ်းစဉ်တပါတီစနစ်နဲ့ဆရာနာရှင်စန့်ကျင်ရင်လှုပ်ရှားမှုတွေမှာဦးဆောင်ပါဝင်ခဲ့သူဖြစ်ပြီး1200ကျင်းကြခဲ့မှုပါတယ်။1986ခုနှစ်ဇွန်လ26ရက်နေ့မှာအဲ့ဒီအချိန်တိုင်းပြည်ကိုအုပ်ချုပ်နေတဲ့ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့ဆိုရှယ်လစ်အစိုးရကစလိုင်းတင်မောင်ဦးကိုကြိုးပေးကွက်မြတ်ခဲ့တာပါသူဟာမြန်မာနိုင်ငံကျောင်းသားလှူရှာမှုတမိုင်းမှာကြိုးပေးကွက်မြတ်ခံရတဲ့တဦးတည်းသောကျောင်းသားကောင်းဆောင်ဖြစ်ပါတယ်မန္တလေးမုံရွာကလေးစတဲ့မြို့တွေကဒီကနေ့ဆန္ဒပြပွဲတွေမှာစလိုင်းတင်မောင်ဦးကိုဂုဏ်ပြုပြီးသူပြောခဲ့တဲ့စကားတွေကိုကောင်းလို့ရေးသားထားတဲ့စာရန်တွေကင်ဆောင်ပြီးတော့ခြစ်တဲ့ဆန္ဒပြခဲ့ကြပါတယ်ရန်ကုန်အရှိတကုံရက်မှာလဲလူငယ်တွေစုဝေးပြီးလျှက်တပြက်ဆန္ဒပြခဲ့ကြပါတယ်ရန်ကုန်မြို့လေကောင်မှာလဲဒီနေ့ညနေပိုင်းမှာလူငယ်တွေကမီးရှို့ထားတဲ့မီးတုပ်တွေကင်ပြီးခြစ်တဲ့ဆန္ဒပြကြပါတယ်စကိုင်းတိုင်းဒဇယ်မြို့မှာထိုင်တပိတ်မောက်ခဲ့တယ်လို့မြိုင်မြို့မှာဆိုင်ကယ်တပိတ်လှည့်လည်ခဲ့ပြီးတော့တနင်္သာရီတိုင်းတရဲချောင်းမြို့တရဲနှခွကျွော်မှာဒေသခံတွေရဲ့တပိတ်စစ်ကြောင်းမြင်းချံမှာနှီးပညာကောလိပ်ကျောင်းသားတွေရဲ့တပိတ်စစ်ကြောင်းတွေထွက်ခဲ့ကြပါတယ်ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ပြိုခွဲတာကြောင့်ဒီကနေ့ထိဆိုရင်သေဆုံးသူပေါင်း881ယောက်ရှိပြီဖြစ်ပြီးဖမ်းဆီးခံရသူပေါင်းက9200နီးပါးရှိပြီလို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်စစ်ကောင်စီကတော့ဒီအရေးအတွက်တွေဟာမဟုတ်မှန်ဘူးလို့ညင်ထားပါတယ်